ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ RCSS SSC ရှမ်းပြည်တောင်ပိုင်းကတစ်ဖက် SSPP SSC ရှမ်းပြည်မြောက်ပိုင်းတပ်နဲ့တောင်ပလောင်တရနယ်လေတပ်တွေကတစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေကပြီးခဲ့တဲ့မလကုန်လောက်ကစတင်ခဲ့တာဖြစ်ပြီးတိုက်ပွဲတွေကြောင့်စစ်ဆောင်3000နီးပါးလောက်ဟာနေရာစွန့်ခွာထွက်ပြေးနေကြရတာပါဒီလတရနေ့ကတော့တိဘွားမြို့ကိုတင်းရှောင်နေကြရတဲ့စစ်ဆောင်400လောက်ဟာနေရာရင်းပြန်ကြပြီဖြစ်ကြောင်း200ကျော်လောက်ကြန့်ချိနေသေးကြောင်းမန္လီဒေသခံတူဦးက VOA ကိုပြောပါတယ
်။မနေ့က400နီးနီးလောက်ပြန်ကြတယ်။မန္လီရပဲ။ဒီမန္လီနဲ့ပေါင်းနေတဲ့ကပလဲရှိတယ်ခင်။ဟောမနေ့ကတော့ပြန်ကြမှာတယ်ကပလဲရောမန္လီရောဟုတ်။မန္လီကအင်ကျဲ100ကျော်တယ်။100ကျော်ထဲမှာအင်ကြီးတောင်သား49အင်ပေါ့ခင်။ဟုတ်။နီးလောင်တဲ့အင်တွေကပြန်နေလို့ရှင်မလောင်တဲ့အင်တွေကတော့အကုန်ပြန်သွားပြီမနေ့ကလေးက။မပြန်သေးတာဦးရေကအာရမယ်ကျော်တော့ကြမယ်။
မီလောင်သွားတဲ့အိမ်ကအမျိုးသားတွေဟာနေရပြန်ပြီးယာယီနေထိုင်ဖို့ပြင်ဆင်နေကြကြောင်းနဲ့ပြင်ဆင်ပြီးသွားရင်နောက်ရက်ပိုင်းနေကြန့်ရှိနေသူတွေလည်းနေရပြန်တော့မှာဖြစ်ကြောင်းပြောပါတယ်အဓိကတိုက်ပွဲဖြစ်ပွားရာကျေးရွာတွေဟာမန်လုံမန်လီမန်ကျန်းမန်ဆာနဲ့ရေဦးကျေးရွာစတဲ့ကျေးရွာတွေဖြစ်ပြီးဒီကျေးရွာတွေကဒေသခံ3000လောက်ဟာမန်ဆန်ကောင်းဟုံးမန်မိုင်နားလီပန်းတပြေစတဲ့ကျေးရွာတွေနဲ့တီဘောမြို့ကိုတင်ဆောင်ခဲ့ရတာပါမန်ဆန်ကောင်းဟုံပန်းတပြေစတဲ့ကျေးရွာတွေကိုတင်းရှောင်နေသူ1000လောက်ဟာလဲမေလကုံပိုင်းကနေရရင်ကျေးရွာပြန်နေကြပြီဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေသူတူဦးကပြောပါတယ
်ဟုတ်ကဲ့ကောင်းဟုံကမိုင်းမီကျေးရွာဦးစုကကောင်းဟုံကျေးရွာရဲ့မန်ဆန်ရဲ့နောက်တော့ဟိုပန်းတပြေကျေးရွာဟောဒီဟာတွေကအရင်ပြန်တာအဲ30ရက်နေ့ကိုပြန်တာဒါဖြင့်30ရက်နေ့ဆိုရင်တော့ကောင်းဟုံကျေးရွာကပြန်ကြတယ်ဒီ1000လောက်တော့ကြီးလို့နေတယ်ပြန်မဟုတ်သေးဘူးပေါ့နော်1000လောက်ဟဲ့တော့
လက်ရှိဒေတာရင်းစီအခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ဒီလိုအင်အားပြန်ပြန်ဖတ်ကြည့်ပြီးလည်းနောက်ပိုင်းမှာတိုက်ကြဲပြီးရင်တောင်ဖြစ်တာကအဲနေရက်3ရက်လောက်ရှိနေပြန်။အဲ့ဒါဖြစ်ပြီးလည်းနောက်ပိုင်းမှာအပီရကစိတ်ချသွားလိုက်တော့ဒီ30ပြည့်နှစ်နောက်ပိုင်းမှာကျတော့ကျွန်တော်တို့ဒေတာဘင်းမှာတော့အိမ်မကြားသလောက်ပဲညဟုတ
်။မေလ25ရက်နေ့ပတ်ဝန်းကျင်က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တအောင်တန်နယ်လေပူးပေါင်းတပ်တွေကအားဖြစ်တင်ထားရှိခဲ့ကြောင်းနဲ့26ရက်နေ့မှာတော့ရေဦးရွာဘက်ကတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောဆိုခဲ့တာပါတီဘောမျိုးကစစ်ဆောင်တွေကိုကူညီပေးနေတဲ့တီဘောလူငယ်လူမှုကူညီရေးအသင်းကကိုတူးလီကလည်းအခုလိုသုံးသပ်ပြောဆိုပါတယ
်မတော်စီရောညင်နေရဗျဟောတိုက်ပွဲရောစီညင်နေစီရောဘယ်လိုပြန်ဖြစ်မလဲတော့မသိဘူ
းကွာနမ်တူမျိုးနဲ့အတွင်းတိုက်ပွဲတွေကြောင်းကျေးရွာ400လောက်ကနေအိမ်120လောက်မိလောင်ခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့လို့စစ်ဆောင်တွေနေရပြန်ချိန်မှာဒီလတရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းကျေးသီးမြို့နယ်အတွင်းမှာ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်အကြားတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ200ကျော်နေရစွန့်ခွာတင်းရှောင်နေရပါတယ်။တင်းရှောင်နေသူအများစုဟာတက်ကြီးပိုင်းတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ကြောင်းကျေးသီးဒေသခံတူကအခုလိုပြောပါတယ
်။စစ်တမ်းမနေ့ကတာဒီတော့ဆောင်လာတော့လေ။တိုက်ပွဲကဒီလိုယူရမယ်။အမိုင်းတော့တော့ဝေးတာတိတ်တက်။အဲ့လိုဖြစ်လို့ဟိုစိတ်ကြီးလို့ထွက်ပြေးလာတာပေါ့။အများဆုံးချင်းတက်ကြီးရယ်ဟိုဘဲဟိုမိန်းကလေးတွေပေါ့နော်။ကလေးငယ်တွေအဲ့ဒီလိုမျိုးတွေတော့ကြက်။သူဆောင်သွားကြတာတော့အဲ့ဒီသူတို့ယူရမယ်။နမိုင်းကြိုကြိုဝေးတယ်။နမိုင်းတော့မိုင်းနိတာပေါ့နော်။ဝေးတယ်။နောက်ဆောင်ကုန်းကြီးချောင်း။အဲလူကြီးတော့နေရာကျော်လို့ပေါ့နော်။အဲ့လိုတော့ရှိမှာပေါ့။
တိုက်ပွဲဖြစ်ပွားတာကတော့ဟိုပုံကျေးရွာအုပ်စုအတွင်းမှာဖြစ်ကြောင်းပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေအကြားအခုလိုတိုက်ပွဲတွေဖြစ်နေတာကိုရပ်တန့်ဖို့အတွက်ရှမ်းပြည်နယ်ကတန်ကြာတော်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုတွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်။မေလ31ရက်နေ့ကလည်းရှမ်းပြည်နယ်ရှိတိုင်းရင်းသားလူငယ်တွေကလက်နက်ကိုင်အဖွဲ့ကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပြီးတိုက်ပွဲတွေရပ်ဆိုင်ဖို့ဖမ်းဆီးထားတဲ့ပြည်သူတွေကိုပြန်လွတ်ပေးဖို့နဲ့ဆက်ရနာရှင်တော်လန်ရေးမှာပါဝင်နေတဲ့ပြည်သူတွေကိုကူညီကာကွယ်ပေးဖို့တိုက်တွန်းထားပါတယ်ခင်ဗျာ။